မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုကျွန်တော်နဲ့အတူမန်းနင်းစီကလည်းပါဝင်တက်ဆက်ပေးသွားမှာဖြစ်ပါတယ
်တရှင်များမင်္ဂလာပါရှင်ကျမကတော့မန်းနင်းစီပါဒီကနေ့ကျမတို့ရဲ့အစီအစဉ်မှာလူလောကကြီးမှာအရေးအကြီးဆုံးဖြစ်တဲ့သစ္စာဆိုတဲ့အကြောင်းလေးကိုတင်ပြသွားမှာဖြစ်ပါတယ်ရှင်
သစ္စာတရားဆိုတာမံကန်ခြင်းဆိုတဲ့သဘောတရားလည်းဖြစ်ပါတယ်။ရဲဝံခြင်း၊မြင့်မြတ်ခြင်း၊ဆွလွတ်တက်ခြင်းဆိုတဲ့သဘောတဘာဝတွေပါဝင်နေတတ်ပါတယ်။အကျင့်စာရိတ္တနဲ့လည်းသက်ဆိုင်ပါတယ်။ဆွေယူစကားလည်းရှိပါတယ်။လူမာဂတိမဲမာသစ္စာလို့ဆိုထားပါတယ်။သဘောကတော့တာမန်အယက်သားတွေဘဝမှာဂတိစကားဟာလူဘဝအတွက်အလွန်တရာမှအရေးပါပြီးတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့သူတွေရဲ့နိုင်ငံအပေါ်ချစ်စိတ်ပြည်သူပြည်သားတွေရဲ့အပေါ်မှာကြောသားရင်သာမခွဲခြားပဲတသွေးတသားထဲနဲ့မြတ်သောမေတ္တာစိတ်ကိုရှေးရှုပြီးတာဝန်တိတိသစ္စာရှိရှိအုပ်ချုပ်ခြင်းဟာလူအများရဲ့ကြီးညိုယုံကြည်ခြင်းကိုခံရယုံများမကဂုံတရေလဲတင့်တယ်လှပါတယ
်အရေးကြီးသွေးနီးဆိုသလိုအရေးပါတဲ့အရေးကြီးတဲ့အချိန်တွေမှာသစ္စာရည်တောက်တာတို့သစ္စာဆိုတာတို့ကိုပြုလုပ်တတ်ကြပါတယ်ဒါကတော့တဥ့ကိုတဥ့ကိုစိတ်ခန္ဓာအသက်ကိုအနှံ့ခြင်းပါပဲရှင်ဒီကနေ့မှာတော့သစ္စာဆိုတဲ့အကြောင်းကိုနားဆင်သူပရိသတ်တွေနဲ့အနည်းငယ်ဆွေးနွေးကြည့်ရအောင်ဖော်ပြခြင်းပါတယ
်သစ္စာတရားဆိုတာဒွေရီမာရီမဆိုထားနဲ့နှိမ့်ချတဲ့တိရစ္ဆာန်တွေမှာတော့ရှိတတ်ပါတယ်အောက်ချင်းငယ်တွေရဲ့သဘောသဘာဝမှာတော့အကြောင်းတစ်စုံတရားကြောင့်အောက်ချင်းငယ်အမှသေးဆုံးသွားခဲ့ရင်အောက်ချင်းဖို့ရီဟာမိုးကောင်းငယ်အမြင့်ကိုရောက်အောင်ပြန်တန်းပြီးနောက်ဆုံးသူ့ရဲ့အတောင်ကိုရောက်ကာမြေပြင်ကိုထိုးဆိုက်ဆင်းပြီးတော့သူ့ရဲ့အသက်ကိုဖေးဆက်တဲ့အထိသူ့ရဲ့အဖော်မွန်အပေါ်မှာသစ္စာတရားကြီးမားတတ်သူပါသိရင်လည်းအတူရှင်ရင်လည်းမကွာဆိုသလိုပါပဲရှေးရာဇဝင်ထဲမှာလည်းဂိဏီဂိဏီယာမောင်နှံဟာမိုးတက်လေပြင်းကြောင့်တညတာချောင်းချတာကိုရက်တွေကြာအောင်ဝေးကွာနေသလိုခံစားရတယ်ဆိုတဲ့အကြောင်းချစ်ချစ်မြတ်တာသစ္စာသဘောနဲ့ဆက်နွယ်ပြီးတည်ခဲ့ရပါတယ်
။ကျမတို့အိမ်မှာမွေးထားတတ်တဲ့ခွေးတို့ကြောင်တို့နွားတို့အပြင်တခြားရင်ပါတဲ့တိရစ္ဆာန်တွေဆိုတာလေသခင်အပေါ်ကိုအလွန်သစ္စာစောင့်တည်ယူတည်တတ်တဲ့တရားလေးတွေပါ။နိုင်ငံခြားမှာဆိုရင်နှလုံးရောဂါရှင်သခင်ကသင်ကြားပေးထားမှုကြောင့်သခင်ရဲ့နှလုံးရောဂါဖောက်ပြန်ပြီးတတိလက်တဲ့အချိန်မှာတော့အရေးပေါ်ဖုန်းနံပါတ်ကိုနှိပ်ပြီးအရေးပေါ်ဆေးရုံကားကိုခေါ်တတ်တဲ့ခွေးကလေးတောင်ရှိပါတယ်။အထူးသဖြင့်တော့ခွေးတွေဟာသခင်အပေါ်ပိုးပြီးနားလည်မှုရှိတတ်တယ်။ပိုးပြီးသခင်ရဲ့သဘောကိုနားလည်တတ်တယ်။သစ္စာလည်းကြီးမားတတ်တယ်။မိသားစုဝင်တွေတနည်းအရာကိုခီးရှည်ထွက်သွားရင်ကြံ့နေခဲ့တဲ့ခွေးကလေးဟာအစာအတော့ပြဲပြီးမှိုင်တွေနေတတ်တဲ့အကြောင်းမိတ်ဆွေတချို့ကပြောပြလို့သိခဲ့ရဘူးပါတယ်ရှင်။အင်းရဲ့လုံခြုံရေးစနစ်ကိုလည်းအကောင်ဆုံးတာဝန်အခြေဆုံးသစ္စာအရှိဆုံးလှုပ်ဆောင်ပေးတတ်သူပါ
။ဟုတ်ပါတယ်မနင်းစီ။ကျွန်တော်ငငယ်တုန်းကလည်းအဲဇေးရှင်ခွေးကြီးတကောင်မွေးခဲ့ဘူးပါတယ်။အကောင်ကကြီးပေမဲ့အင်မတန်နားလည်ပြီးလိမ့်မှာပါတယ်။အိမ်မှာအိမ်ဆောင်မရှိပေမဲ့လို့အိမ်တကမကြီးကိုဖွင့်ထားရင်တော့ဂါဝါမှာထိုင်ဆောင်ပြီးတာဝန်ယူတတ်တဲ့သူပါ။လုံခြုံရေးအတွက်အထူးပဲစိတ်ချရပါတယ်။အိမ်မှာကြက်ဘဲဝက်မွေးထားပေမဲ့လို့တခါမှအိမ်ကအကောင်တွေကိုသူမကြိုက်စားခဲ့ဘူးပါဘူး။တခြားခွေးတွေခြောက်ဝင်းထဲကိုကျူးကျော်လာရင်တော့သူနဲ့ထိတ်တိုက်တွေ့ပါတယ်။ဘဲအကောင်တွေမှလည်းနောက်ဆိုမကျူးကျော်ရဲပါဘူး။တာဝန်ကျေပြီးသစ္စာရှိရဲ့မိသားစုဝင်တဦးလိုပါပဲ။
လူတွေမှာလဲသစ္စာတရားကအရေးကြီးပါတယ်ရှင်။ဝန်ထမ်းတွေမှာလဲဝန်ထမ်းအလျောက်လုပ်ငန်းအပေါ်အလုပ်ရှင်အပေါ်တာဝန်အပေါ်မှာသစ္စာစောင့်တည်ရမှာပါ။အိမ်ောင်တစ်ခုမှာဆိုရင်လဲလင်းနဲ့မယားတဦးကိုတဦးတသက်လုံးသစ္စာရှိဖို့လိုအပ်ပါတယ်။သာသနာရေးလောကနေပင်မှာဆိုရင်လဲသာသနာဆရာတွေဟာကိုယ့်ရဲ့ဘာသာသာသနာနဲ့ကိုယ်ကမ်းရှိုင်းကိုယ်ွယ်ရာဘုရားသခင်အပေါ်မှာထာဝရင်သစ္စာစောင့်တည်ယူတည်ဖို့လိုအပ်ပါတယ်ရှင်။သစ္စာရှိသောတာရုငယ်သားကောင်းဖြစ်ဖို့လိုအပ်ပါတယ်။ပါဇက်ကဖျားဖျားဖြစ်နေပေမဲ့လက်ကကာယကာယလုံနေပြန်လို့လည်းမတင့်တော်ပါဘူး။ဒါကြောင့်လို့လေလူတော်ဖို့ထက်လူကောင်းဖို့ကပိုရေးကြီးတယ်လို့ဆိုကြပါတယ်ရှင်
။တချို့အလို့ရှင်တွေဟာကိုယ့်ရဲ့ဝန်ထမ်းတွေဘလောက်ရိုးသားပြီးဖြူစင်လဲသိကျင်လို့ငွေတွေကိုတမင်မတိမတာမြင်ကွင်းမှာထားပြီးဇာရိတ်တာကိုစမ်းသပ်တဲ့တထေးတွေရှိပါတယ်။တချို့က ဒီနေ့ကျွန်တော်တို့ရဲ့ဘုရားသခင်ရဲ့ဝိညာဉ်တော်ကိုတွေ့ရပြီးတချို့ကတော့အဆက်တကွဲအကျိုးနဲ့ဖြစ်ကြရပါတယ်။တစ္ဆာရှိပြီးယောသားရဲ့ဝန်ထမ်းတွေအဖို့ကတော့တထည့်ရဲ့သဘောကျယုံကြည်မှုကိုရရှိပြီးတဖြည်းဖြည်းနဲ့ယာဒူးလာဇာတွေတိုးမြင့်ကြီးမြောက်ခြင်းကိုခံရကြပါတယ်။
အိမ်နောက်တစ်ခုမှာဆိုရင်လေတအူးပေါ်တအူးသစ္စာရှိလေးစားချက်ခင်ဖို့လိုအပ်ပါတယ်။အခုလိုခေတ်အခြေအနေမျိုးမှာမတမာတဲ့သူတွေပိုင်းလုံးတွေရှိနေတတ်ပါတယ်။သူတို့ဘာရဲ့တာယာတဲ့အိမ်နောက်ရေးဟာသူတို့တွေကြောင့်တာတကွယ်မရတကွယ်ဖြစ်တတ်ကြသလိုအိမ်နောက်ရှင်ယောက်ျားကဖောက်ပြန်လိုပဲဖြစ်ဖြစ်အိမ်နောက်ရှင်မျိုးသမီးကလွန်လီလိုပဲဖြစ်ဖြစ်နောက်ဆုံးမှာတော့မိသားစုဟာတကွယ်တပြားပြို အပြုတ်အပါအလှအပငွေကြေးနဲ့စုံစမ်းသွေးဆောင်တဲ့နေရာဟာမှုလို့ပေါက်နေတယ်လို့ဟိုနေရာဒီနေရာတွေမှာလည်းတွေ့ရတတ်ပါတယ်။မိုကားမှာရှားပါးနေပါဦးမယ်ရှင်။မကောင်းမှုဒုစရိုက်တွေဟာစီးပွားရေးလုပ်ငန်းရှင်တွေရဲ့ဈေးကွက်ပဲဖြစ်နေပါတယ်။ဒေးကလပ်တွေ၊နိုင်ကလပ်တွေ၊ကာရာအိုကေဆိုင်တွေအနှိမ့်ခန်းတွေ၊စင်တင်ဘီယာဆိုင်တွေနဲ့အမျိုးစုံဆွဲဆောင်မှုတွေပြုနေကြတယ်လို့ပါပဲ
ဒီအပြောပါတွေကိုရှောင်မှလည်း မိသားစုဇနီးသားသမီးတွေအပေါ်တစ္ဆာရှိတဲ့ဖခင်ကောင်းတယောက်အဖြစ်အားလုံးရဲ့ယုံကြည်လေးစားကြည်ညိုမှုကိုရပြီးပျော်ရွှင်စရာအင်ဂေဟာလေးဖြင့်ရပ်တည်နိုင်ပါပါအဖေကအဲ့ရဲ့မူပြီးရန်ဖြစ်နေတဲ့လင်မယားနဲ့မျက်နှာငယ်လေးတွေနဲ့ကြောက်ပြီးငိုကျွေးနေတဲ့ကလေးတွေရဲ့အိမ်ထောင်စုတွေကိုတွေ့ရရင်စိတ်ထဲမှာတကယ်ပဲထိခိုက်မိပါတယ်ဒါကြောင့်အိမ်ထောင်မှာဆိုရင်လဲတဦးကိုတူအပြန်အလှ
ဒီကနေ့လည်းနိုင်ငံအပေါ်မှာတာဝန်ကျေပြန်ရုံမကမိမိရဲ့အသက်ကိုရရဲဝံဝံပေးဆက်တဲ့အချိန်တစ္ဆာရှိခဲ့ကြသူတွေပါသူတို့တွေကြောင့်လည်းဒီကနေ့မြန်မာနိုင်ငံကြီးဟာကမ္ဘာအလယ်မှာလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်ရပ်တည်နေပါပြီရှေးရခင်မင်းတွေလက်ထက်ကလေးကနိုင်ငံတော်အတွက်ဆိုရင်တစ္ဆာရှိရှိတာဝန်ထမ်းရွက်ခဲ့တဲ့အာဃာသူရဲကောင်းတွေရှိခဲ့ပါတယ်အနော်ယထာကျန်စစ
ဒီဟာသူတို့တွေရဲ့ဝိညာဉ်တွေကိုအားနာငဲ့ညာပြီးတော့သူတို့တွေထားရိုက်ခဲ့တဲ့တမိုင်းအမွေအနှစ်တွေကိုထောက်ထားပြီးသူတို့တွေလိုပဲနိုင်ငံအပေါ်မှာသစ္စာရှိဖို့မိမိရဲ့အလုပ်ပေါ်မှာတာဝန်ကျေဖို့လိုအပ်ပါတယ်ရှင်ကျွန်တော်ကတော့ပုံမြင်လေးတစ်ပုတ်ကြားဖို့ပါတယ်တခါတော့ငါတထဲကြီးလင်မယားမှာတူဒီတော့တာကလေးတယောက်ရှိပါတယ်တားတယောက်ပဲရှိတော့ဖေမီတွေကဖူးဖူးမုတ်ချစ်တာပေါ့အချွေးအ ထီပါလေရောပိုးထီရဲဆိုတာမွေကြိုက်တာကိုပြောတာပါဒီလိုနဲ့ပိုးထီထီချင်းရွာဦးเจ้าကဆရာတော်စီကိုစေကုသပေးဖို့ခြိပြေးကြတာပေါ့ဆရာတော်စီကိုရောက်တဲ့အချိန်မှာမွေစိတ်ကတဖြည်းဖြည်းနဲ့အထက်စီကိုတက်လို့လာနေပါပြီဆရာတော်ကလည်းတက်ဆွမ်းသမျှနဲ့ကုသပေးမယ်လို့လက်လျှော့ရမလို့ဖြစ်နေတော့အာယုန်ထဲမှာမန္တောသစ္စာတိုင်တရင်ဒီကလေးရဲ့အသက်ဟာရှင်နိုင်တယ်လို့ပြောတန်ကြားလိုက်ပါတယ်။ဒါနဲ့ပဲဆရာတော်ကမိဘနှစ်ပါးကိုခေါ်ပြီးငါတို့သုံးဦးဟာမန္တောသစ္စာကိုဆိုကြရင်ဖြင့်မင်းတို့ရဲ့သားလေးဟာအသက်ချမ်းသာရရမယ်လို့ပြောပြပါတယ်။ဒါနဲ့အားလုံးသဘောတူညီပြီးဆရာတော်ကစပြီးဆိုတာပေါ့။ဆရာတော်ကကျွန်တော်မျိုးဟာဘာသာရေးကိုစိတ်မပါပေမဲ့လို့ဘုန်းကြီးဟုတ်ပြီးဒီကနေ့ထိသာသနာအမှုတွေကိုဆောင်ရွက်နေစေပါဗျာ။ဤမန္တောသစ္စာစကားကြောင့်ဤကလေးငယ်ရဲ့မွေစိတ်ပြေပါစေလို့အဋိဌံပြုတဲ့အခါမှာမွေစိတ်ဟာခန္ဓာကိုယ်ရဲ့သုံးပုံတစ်ပုံရောသွားပါတည်း။နောက်တစ်ခါတထေးကြီးရဲ့အလဲပေါ့။တထေးကြီးကလည်းကျွန်တော်မျိုးဟာအလူကြီးတွေကိုမကြာခဏလှူခဲ့သူပါ။ဒါပေမဲ့လှူတဲ့အခါတိုင်းမှာစိတ်ထဲကမပါမတထားပေမဲ့လို့နာမည်ကြီးလိုတဲ့ဆန္ဒကြောင့်လူကျင်းတာဖြစ်ပါတယ်။ဤမန္တောသစ္စာစကားကြောင့်ကျွန်တော်သားလေးရဲ့မွေစိတ်ကိုပြည့်ပြည့်စီပါလို့ဆိုတဲ့အခါမှာ မွေစိတ်ဟာခန္ဓာကိုယ်ရဲ့သုံးပုံနှစ်ပုံအထိပြည့်သွားပါသည်တဲ့မွေစိတ်ကတပုံတော့ကျန်ပါသေးတယ်နောက်ဆုံးတော့ကလေးမိခင်ရဲ့အလဲကိုရောက်လို့လာတာပေါ့မိခင်ကလည်းကျမဟာတထည်ကြီးနဲ့အိမ်တော်တနက်ဆက်လေးနဲ့အတွဲမှာရောက်ခဲ့ပေမဲ့လို့သူ့ကိုစိတ်ထဲကချစ်လို့မရပါဘူးမပေါ့ညံမဲနဲ့ပေါ့နေရတာဖြစ်ပါတယ်လို့မန်တော်သစ္စာစကားကြောင့်ကျမသားလေးရဲ့အစိတ်ပြေပါစေလို့အဓိဋ္ဌာန တော်တာရှင်မိတ်ဆွေတို့ရေတစ္ဆာဆိုတာမနဲ့ဖက်မှာတော့မကစိတ်ထဲကရှိသမျှမမှန်ရင်မမှန်တဲ့အကြောင်းတစ္ဆာဆိုရင်ထီရောက်မှုရှိရဆိုတာကိုသင်ခန်းစာရလိုက်ပါတယ်။တခင်ယေရှုကိုယ်တော်တိုင်ဟာလည်းသူ့ဖခင်အပေါ်မှာတည်သည့်တိုင်အောင်တစ္ဆာရှိတဲ့သူဖြစ်တယ်လို့ကျွန်တော်တို့တူတူဟာလည်းကိုယ်နဲ့သက်ဆိုင်သမျှအပေါ်မှာတည်သည့်တိုင်အောင်တစ္ဆာရှိဖို့လိုအပ်လာပါတယ်။တော်တာရှင်များရှင်
ဒီကနေ့နားဆင်ကြရတဲ့တစ္ဆာဆိုတဲ့အကြောင်းတရားလေးကိုကျမတို့ရဲ့စင်လုံးထဲမှာဆင်ခြင်ရင်ဘဝပုံရိပ်ခန္ဓာကနေတစ္ဆာရှင်တဦးကိုမိတ်ဆက်ပေးလိုပါတယ်။အဲ့ဒီသူကတော့ယေရှုခရစ်တော်ပဲဖြစ်ပါတယ်။ယေရှုခရစ်တော်ဟာတစ္ဆာတရားကြီးမားတယ်။ခမည်းတော်ဖျားပေါ်မှာတစ္ဆာရှိတယ်။လူသားတွေပေါ်မှာတစ္ဆာရှိတယ်။ခမည်းတော်ဖျားခိုင်းစေထားတဲ့တာဝန်ကိုလည်းတစ္ဆာရှိစွာနဲ ွက်မိမိကိုယ်ကိုအသက်ဆွန့်ခဲ့တဲ့ဖြစ်ရလေးပါပဲရှင်။သခင်ယေရှုခရစ်တော်ဟာမိမိရဲ့အသက်ကိုဆွန့်ပြီးတေခြင်းမှထမြောက်အောင်မြင်ခဲ့တဲ့အထီးစိတ်ခိုင်းခဲ့တဲ့ဖခင်ကြီးတော်ဖခင်ရဲ့အလိုတော်ကိုသစ္စာရှိစွာဆောင်ရွက်ခဲ့တယ်လို့ပဲကျမတို့တွေဟာလည်းသစ္စာရှင်ယေရှုကိုယုံကြည်လက်ခံမယ်ဆိုရင်ကျမတို့အသက်တာမှာပြည့်ဝစုံလင်တဲ့ငြိမ်သက်ခြင်းချမ်းသာဒုက္ခကိုရရှိနိုင်မှာဖြစ်တယ်ဆိုတဲ့အကြောင်းပြောကြရင်ဒီကနေ့အစီအစဉ်ကိုတော့ဒီနေမဲ့ရည်နာလိုက်ပါစေ
။နာတော်သားဆင်သူပရိသတ်ပေါင်းချမ်းသာကြပါစေလို့မြတ်တာပို့သလိုက်ပါတယ်။